ိုကျော်မျိုးထွန်းတို့ Grand Rider ဆက်ရုံကလူ၄ယောက်ကိုအလုတ်ဖြုတ်လိုက်တယ်လို့ကြားရတယ်။အဲ့ဒါဘာကြောင့်ဖြုတ်တာပါလဲခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။ကျွန်တော်တို့၄ယောက်ကိုလုတ်ဖြုတ်လိုက်ပါတယ်။သူတို့ပြောတော့ဆက်ရုံအခြေအနေကဝန်တန်းချော်ပြောပါတယ်။ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့အခြေခံလုတ်သမားဖွဲ့စည်းဖွဲ့လိုက်လို့သူကဖြုတ်လိုက်တာပါ
။ကိုကျော်မျိုးထွန်းတို့ကအလုတ်သမားအဖွဲ့စည်းဖွဲ့ဖို့တကယ်မဲ့လှုပ်ရှားခဲ့ကြတာလားဗျာ
။ကျွန်တော်တို့ကဒီအဖွဲ့စည်းကိုစောင့်ဖွဲ့နေတုန်းပါခင်ဗျာ။ဖွဲ့နေတုန်းကိုပုံစံချောက်ကြလာပါကြီး။ပုံစံချောက်ဆိုတာကျွန်တော်တို့ဒီမြို့နယ်ကနေပြီးတော့ဒီကျွန်တော်တို့ဒီအခြေခံလုတ်သမားဖွဲ့စည်းမှတ်ပုံတင်ထားတဲ့ဟာကိုလက်ခံရရှိပါပြီဆိုတဲ့အကြောင်းကိုချပြလိုက်တာ။ဒီနောက်တစ်ဆင့်ဆိုရင်ဒီအခြေခံလုတ်သမားဖွဲ့စည်းကကျလာပါပြီ။ကျလာဖို့ရပိုင်းတော့မဲ့လိုပါတော့တယ်။အဲ့ချိန်မှာတို့ကသိရတဲ့အကြောင်းကိုကျွန်တော်တို့ဒီလုတ်သမားဖွဲ့စည်းကိုဖြိုခွင်းလိုက်တာပါ
။အလုတ်ရှင်ဘက်ကတော့ဘာအကြောင်းပြတာတုံးဗျ
။ဆက်ရုံအခြေအနေရလို့ပြောပါတယ်။ဆက်ရုံအခြေအနေလားဆက်ရုံအခြေအနေကလုံးမလိုတော့လို့အကြောင်းပြတာပါ။ဒါမှမဟုတ်တကယ်တမ်းကျတော့ဆက်ရုံကနေပြီးတော့လူလျှော့မယ်ဆိုလို့ချင်းပေါ့နော်။အခြေချင်းကြည့်တဲ့လူတွေမလျှော့ဘဲနဲ့တကယ်လိုအပ်တဲ့လူတွေလျှော့မှာ။အခုလျှော့လိုက်တဲ့လူတွေအားလုံးကနိုင်ငံအသိမှတ်ယူဖို့နော် GDI လက်မှတ်စဉ် GDI လက်မှတ်တွေကို BJ တို့ပါတော့အဲ့လိုမျိုးပြညာရှင်တွေပါပဲ။တကယ်လုပ်ငန်းမှာလည်းတကယ်ကြောင်းကျင်တဲ့လူတွေပါပဲ။အဲ့ကျတော့ဒါကလုပ်ငန်းမှာမလိုလို့လျှော့တာလို့မဖြစ်နိုင်ပါဘူး။ကျန်တဲ့လူတွေရှိတာပဲဆုံးမယ်ဆိုလို့ချင်းအခုကအခြေခံလူမဖွဲ့စည်းမှာပါတဲ့လူတွေကြည့်ရဲထုတ်လိုက်တာဖြစ်တဲ့ကြောင့်မို့ဒီအဖွဲ့စည်းကိုဖြတ်စည်းမယ်ဆိုတဲ့ကြောင့်ကျန်တဲ့ထုတ်လိုက်တာပါ
။ကိုကျော်မျိုးထွန်းတို့ကဒီအဖွဲ့စည်းကိုဘာရွယ်ချက်ကြောင့်ဖွဲ့ဖို့ကြိုးပမ်းနေတာလဲခင်ဗျာ။
ဟုတ်ကဲ့ကျွန်တော်တို့ဘောင်းတို့တော့ကျွန်တော်အဦးဆုံးကသိုးဝရုံမရက်ပေါ်တော့ဒီဝါသူလားပြင်းနေကျွန်တော်တို့မြန်မာနိုင်ငံမှာသိုးဝရုံမရက်ကိုအလုံးမလာလို့ရှိရင်သူကရက်ချက်ချမယ်ဆိုပြီးတော့လုပ်လိုက်တာကျွန်တော်တို့လည်းတကယ်လည်းရက်ချက်ချခဲ့တာအဲ့တော့ကြောင့်ကျွန်တော်တို့ကဘယ်လိုလုပ်မလဲဆိုလို့စဉ်းစားတော့ဒီအခြေခံလုံသမားဖွဲ့စည်းလေးဖွင့်သွားပြီဖြစ်မယ်သူအလုံးရှင်တွေဘက်ကမတရားတာလုပ်လို့ရှိရင်ဖြည့်ရှင်းဖို့တည်းဒီဖွဲ့စည်းလေးချင်းမဖြစ်မယ်ဆိုပြီးတော့အဲ့ဒီကြောင့်ကျွန်တော်ဖွင့်လိုက်တာတကယ်လည်းကျွန်တော်တို့ကစိတ်ဆက်ပြီးတော့လုံသမားတွေဘက်ကနေပြီးတော့မတရားမှုတွေကိုဖြည့်ရှင်းပေးဖို့ကျွန်တော်တို့ကရှင်းထားတာ
ပါအဲ့ဒီဆက်ယုံမှာကိုကျော်မျိုးထွန်းတို့ကဘယ်လောက်ကြာပြီလဲဗျ
ကျွန်တော်ကတနစ်ကျော်သွားပါပြီ။ပြီးခဲ့တဲ့ကော2018 5လပိုင်းကလေးပါဟုတ်ကဲ့ပါ။တနစ်ခွဲလောက်ရှိပါပြီ။အကျိုးဆိုလို့ချင်း3နှစ်ကျော်သွားပါပြီ
။စက်ရုံမှာရောအလုပ်သမားတွေဘယ်လောက်များရှိကြပါလဲ
။ကိုကျင်ကတော့သူကဟောပေါ့100ကျော်လောက်ရှိကြပြီ။အခုနောက်ပိုင်းမှာသူကဝန်ထမ်းတွေကိုစိတ်ညစ်ပြီးတော့ထွက်အောင်လို့ pressure နည်းနည်းမျိုးလုံးနဲ့ဖြေဖို့ရှိသေးတယ်။မတရားတာတွေခိုင်ခိုင်းပြီးတော့လုပ်တဲ့တဲ့ကြောင့်ဝန်ထမ်းအခုဆိုရင်90ကျော်လောက်ရှိပါတော့တယ်။90ကျော်မှာအခုကဟိုပို့ဟိုစက်ရုံပို့ဒီစက်ရုံပို့တွေလောက်ထားတာ။ရန်ကုန်ပို့တာလည်းရှိတယ်။ဒီနားလေးရမန်လေးရပဲဒီပလင်းစက်ရုံကိုပို့ထားတာလည်းရှိတယ်။အဲ့လိုမျိုးပေါ့နော်ဝန်ထမ်းတွေကိုစိတ်ညစ်သွားအောင်ဒီလုတ်ကျင်စိတ်မရှိအောင်လို့လုပ်နေတာသူတို့ဘက်ကကြိုးစားနေရပါ
ဘာအရက်တွေများထုတ်နေတာပါလဲခင်ဗျာ
အဓိကတော့ Grand Line ရဲ့ whiskey ပါနော်သူတစိမ့်ရတယ်ဆိုလားမသိဘူးအဲ့ဒါဟောပါတော့ special reserve ပေါ့ဒီ Grand Cheval လို့လည်းခေါ်ကြတယ်ဗျအ
ဲ့ဒီစက်ယုံမှာအခုလို့ပေါ့နော်အခွင့်အရေးချိုးဖောက်ခံနေရတာတွေဟာကုမ္ပဏီတစ်ခုလုံးရဲ့မူဝါဒလားဒါမှမဟုတ်စက်ယုံအုပ်ချုပ်သူအကြီးအကဲတဦးရဲ့မှားယွင်းတဲ့စီမံခန့်ခတ်မှုကြောင့်လားဘယ်လိုများသုံးသပ်ပါလဲဗျဟု
တ်ပထမဆုံးစဖြစ်တာတော့ဒီစက်ယုံရဲ့အကြီးမှုကတော့စက်ယုံမှုရဲ့မှားယွင်းမှုပါဘာလို့ဆိုတော့ဝါဒူလာပြင်းနဲ့ညာပြည်သူရုံးပရက်ကိုမလာတာဟုတ်အချင်းယူတယ်ကဒါစက်မှုရဲ့ပထမဆုံးမှားတာပေါ့နော်ဒုတိယမှာတော့ဒီကုမ္ပဏီဒီ IMDC group တစ်ခုလုံးရဲ့ data တွေရောဥက္ကဋ္ဌတွေရောမှားယွင်းမှုပါ။ဘာလို့လဲဆိုတော့ဒါသူတို့ရဲ့ value ပေါ်မှာပါပဲနဲ့ညွှန်ကြားမှုမပါပဲနဲ့ဒီလိုစုံမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့သူတို့ကစုပ်ကိုကြိုးစားတာပါ။ဒီ group တစ်ခုလုံး IMDC group တစ်ခုလုံးရဲ့ကြိုးစားမှုပါဒါ
။ကိုကျော်မျိုးထွန်းနဲ့အတူအလုပ်ဖြုတ်ခံရတဲ့တခြားနောက်ထပ်3ယောက်ကတော့ဒီအလုပ်သမားအဖွဲ့အစည်းပေါ်ပေါက်လာရေးကိုတဲကြွကြွကြိုးပမ်းခဲ့ကြသူတွေပဲလားဗျ
။ဟုတ်ကဲ့ပါဗျာ။ကျွန်တော်3ယောက်ကဆိုလို့ရှိရင်ကျော်တူအောင်ရဲ့မျက်ထွေရဲ့ဆိုလို့ရှိရင်ဒါကျွန်တော်တို့အမှုဆောင်ဒီအလုပ်သမားအခြေခံလုံသမားအဖွဲ့အစည်းရဲ့အလုပ်အမှုဆောင်ဖွဲ့ဝင်တွေပါ။နောက်တယောက်ကဒေါမင်းလို့ဆိုလို့ရှိရင်ဒီအခြေခံလုံသမားအဖွဲ့အစည်းမှာအဖွဲ့ဝင်တယောက်ဖြစ်ပါတယ်။အကောင်လုံးကဒီအခြေခံလုံသမားအဖွဲ့အစည်းကအဖွဲ့ဝင်တွေကြီးပါပဲ
။ဆိုတော့စက်ယုံအကြီးကဲတွေဘက်ကောဒီအလုပ်သမားအဖွဲ့အစည်းကိုမဖွဲ့စည်းသင့်ဘူးဆက်တဲ့ဖြင့်နှုတ်အားဖြင့်ပေါ့လေ။တားမြစ်တာတွေမရှိဘူးလား
။သူတို့ဘက်ကဟိုမကြည်ဘူးတဲ့ပုံစံမျိုးတော့ပြတယ်ကွာ။ဘက်ကနေတော့စီစီကြောင်အဲ့လိုမျိုးတော့မပြောဘူး။ဒါပေမဲ့ဒီအဖွဲ့အစည်းဖြစ်လာပြီးမှလည်းသူတို့ကကြံစီတာပါ။ဘာလို့လဲဆိုတော့စက်ယုံကိုကျွန်တော်တို့အဖွဲ့အစည်းကိုဖြိုးဖို့တော့ဟိုကအင်အားနှစ်ခုခွဲလိုက်တာပါနော်။စက်ယုံအရှင်တွေကစက်ယုံခဏပြီးတော့ဖိတ်လိုက်မယ်။ဒီရှိတဲ့လူတွေကိုအုပ်စုနှစ်ခုခွဲလိုက်မယ်။ A အုပ်စုနဲ့ B အုပ်စုကိုခွဲလိုက်မယ်။အဲ A အုပ်စုကပထမတော့မှဆင်းတယ်။ပထမတစ်ပတ်မှဆင်းတယ်။ B အုပ်စုကဒုတိယတစ်ပတ်မှဆင်းတယ်။အဲ့လိုမျိုးအင်အားခွဲလိုက်တယ်။ခွဲပြီးမှကျွန်တော်တို့ဒီအမှုဆောင်ခွဲရတကယ်ခြေကုန်းကရက်တည်တဲ့လူသမား၃ယောက်နဲ့သူအဖွဲ့ဝင်တယောက်ကိုဖြုတ်လိုက်တာ။အဲ့ဒီမှာဆိုကျွန်တော်တို့ကဆင်းရလည်းမရှိဘူး။စက်ယုံမှာဝင်လည်းမရှိကြဘာလို့လို့မရဘူး။အဲ့လိုမျိုးပေါ့နော်။ဒီနောက်ထပ်လည်းသူကကျန်တဲ့အဖွဲ့ဝင်လည်းဖြုတ်ဖို့ကြံတယ်မှာပဲ
။ကိုကျော်မျိုးထွန်းတို့အခုလို့ပေါ့လေ၄ယောက်အလုပ်ပြုတ်သွားတော့ဘာတွေများဆက်လုပ်ဖို့ရည်ရွယ်ထားတော့မြတ
်။ဟုတ်ကဲ့ဒါကတော့မတရားဘူးလို့ကျွန်တော်ယူဆတဲ့ကြောင့်ကျွန်တော်သက်ဆိုင်ရာပေါ့နော်လူသမားဝင်ကြီးရုံးကိုလည်းကျွန်တော်ဒီဟာနဲ့ပတ်သက်အခြေချင်းပြီးပြန်တင်တော့ပါလေဒီလူသမားဖွဲ့စည်းလေးပြန်လည်တည်နေဖို့လည်းကျွန်တော်တို့ဘက်ကစောင့်ဆောင်ကြိုးစားတော့မှာပါကျွန်တော်တို့ကဒီအလို့ရှင်ကိုတက်တက်ကိုလည်းမဟုတ်ပါဘူးဒါအလို့ရှင်ကလူသမားတွေကြားထဲမှာစီစီလေးနဲ့ရှိပြအောင်လို့ကျွန်တော်တို့ကညှိနှိုင်းပေးမဲ့ဖွဲ့လေးအနေနဲ့လုပ်တာပါဒီအလို့ရှင်လေးအကျိုးပဲလည်းမယုတ်ပါဘူးလူသမားတွေပဲလည်းအကျိုးရှိအောင်ကျွန်တော်တို့ကစောင့်ရက်ပေးဖို့ဒီဖွဲ့စည်းလေးကိုဖွဲ့တာဖြစ်ပါတယ
်ကျေးဇူးများတင်ပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်